တိရီလင်္ကာနိုင်ငံမှာအင်္ဂါနေ့ကရဲနဲ့စန္ဒပြသူတွေအကြားအထီးကရုံးနဲ့ပြစ်ခဲ့ပြီးစန္ဒပြသူတဦးသေဆုံးခဲ့ရတာနဲ့ပတ်သက်လို့စုံစမ်းစစ်ဆေးသွားမယ်လို့တိရီလင်္ကာအာဏာပိုင်တွေကကတိပြုပြောဆိုလိုက်ပါတယ်။မြို့တော်ကိုလံပိုရဲ့အရှိမြောက်ဖက်55မိုင်အကွာလောက်မှာရှိတဲ့ရမ်ပက်ခနာမြို့မှာစန္ဒပြသူတွေကလောင်စာဆီတင်တဲ့ကားနဲ့ယထာလန်းကိုပိတ်ဆို့ထားခဲ့ပါတယ်။စန္ဒပြသူတွေနဲ့ရဲတွေအကြားအထီးကရုံးနဲ့ပြစ်ခဲ့ပြီးရဲတွေကတနားနဲ့ပစ်ခတ်ပြီးလူစုခွဲခဲ့တဲ့အတွက်တဦးသေဆုံးပြီး73ဦးဒဏ်ရာရရှိခဲ့ပါတယ်ရဲတွေအတော်များများလဲဒဏ်ရာရခဲ့တယ်လို့ဆိုပါတယ်တိရီလင်္ကာနိုင်ငံမှာအကျွေးတွေအစမတန်တင်နေပြီးနိုင်ငံခြားအရာငွေပြတ်တောက်ကလောင်စာဆီဆေးဝါးနဲ့အခြေခံစားတောက်ကုန်တွေမလုံမလောက်ဖြစ်နေပါတယ်ဒီလိုအခြေအနေတွေကြောင့်လျှက်စစ်မီးတွေလည်းပြတ်တောက်နေပြီးလောင်စာဆီနဲ့တည်ယူပို့ဆောင်ရေးစရိတ်တွေမြင့်တက်ကုန်ပါတယ်။စန္ဒပြမှုတွေဟာတိရီလင်္ကာမှာနေရာအနှံ့ဖြစ်ပေါ်နေပြီးတမရဂௌတာဘာယာရာဂျာပါကဆာကိုနှုတ်ထွက်ပေးဖို့တောင်းဆိုနေကြပါတယ်။